တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ဒီကနေ့ညီလာခံတတိယမြောင်တိအဖွဲ့အားလုံးလက်ခံနိုင်ပေမဲ့မူကြမ်းတစ်ခုထွက်ပေါ်လာအောင်သေစိတ်ဆွေးနွေးနေကြတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ကိုစားနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစဲမှုဗဟိုညှိနှိုင်းရေးအဖွဲ့ NCCT ဆိုပြီး KIA ဌာနချုပ်လိုင်စာညီလာခံကနေစတင်ဖွဲ့စည်းပေးခဲ့ပါတယ်။အဲ့ဒီအဖွဲ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာမကြာခဏတွေ့ဆုံခဲ့ကြပြီးအဖွဲ့အားလုံးလက်ခံနိုင်ပေမဲ့မူကြမ်းတစ်ခုရအောင်တာဝန်ယူရေးဆွဲခဲ့ရပါတယ်။အဲ့ဒီမူကြမ်းကိုအခု KNU ထိန်းချုပ်နယ်မြေလော်ခိလာဒေတာမှာကျင်းပနေတယ်။ညီလာခံမှာပြန်ချပြပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ဒီကနေ့ညီလာခံသဘောအတိအဖြစ်ဆောင်ရွက်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့ထွေထွေတွင်ရမူဗိုလ်မှူးကြီးခွန်ဆိုင်ကတိုင်းရင်းသားတွေအနေနဲ့ကိုကျမကိုဖန်တီးရမှာဖြစ်တဲ့အတွက်နိုင်ငံရေးဆိုင်ရာပြဿနာတွေကိုအဓိကအထားချစ်ချစ်လဲလဲဆွေးနွေးဖို့အဖွဲ့မိန့်ခေါ်မှာတိုက်တွန်းပြောဆိုပါတယ်။
ကျွန်တော်ရဲ့ကံကြမ္မာကိုခုကကိုဖန်တီးနိုင်ဖို့ဆိုလို့ရှိရင်ဒီ conference ကြီးကနေပြီးတော့မှကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးအပြေရှာရပါမယ်။ကျွန်တော်တို့စန္ဒပိုင်းအရဆိုလို့ရှိရင်ခြေလုံးညီညွတ်မှုလို့ဆိုတာ။ပကတိအပိုင်းအရလည်းခြေလုံးမှုလို့ဒီတစ်ပေါက်ငါတစ်ပေါက်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကအုံချတာကိုခံသွားနိုင်လေလူကြီးမင်းများဟိုလေးလေးနက်နက်နဲ့ကျွန်တော်တို့တိုက်တွန်းလိုတာကတော့နိုင်ငံရေးဆိုင်ရာပြဿနာကိုအဓိကထားပြီးတော့မှကျွန်တော်တို့ကြေကြေချာချာကြေကြေလေးနဲ့ဆွေးနွေးသွားကြဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်
။ညီလာခံကိုမူလက၃ရက်နဲ့ကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့အခမ်းဆက်ခမ်းပါပြစ်ခတ်ရဆေးရေးဆိုင်ရာမူကြမ်းကိုပြီးခဲ့တဲ့၂ရက်အတွင်းနှခမ်းသာပြည်ပြောင်းအောင်ဆွေးနွေးနိုင်ခဲ့တာကြောင့်ညီလာခံကျင်းပမဲ့ရက်ကိုလည်းထပ်မံတိုးမြှင့်လိုက်ပါတယ်။ပြီးခဲ့တဲ့လိုင်စာညီလာခံသဘောတူညီချက်ကိုလက်မှတ်မရေးထိုးခဲ့တဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကတော့ထွက်ပေါ်လာတဲ့ရလဒ်တွေကိုအစိုးရဘက်ကသဘောတူတယ်ဆိုရင်ဂျန်နက်ဖွဲ့တွေနီးတူပြစ်ခတ်ရဆေးရေးလက်မှတ်ရေးထိုးသွားမယ်လို့ RCSS မှဗိုလ်မှူးကြီးဆိုင်းလာပြောပါတယ
်။ကဲရွေးကျွန်တော်တို့ဒီနေ့ပိုင်းကနေထွက်ရှိလာတဲ့ရလတ်အပေါ်မှာအစိုးရကလက်ခံနေဆိုရင်တော့တနင်္ဂနွေလုံးအပြစ်ခတ်ရဆေးရေးမှာကျွန်တော်တို့ပုံလက်မှတ်ထိုးဖို့အတည်မဲ့ဖြစ်ပါတယ
်။မနေ့ကဆွေးနွေးပွဲမှာမူချမ်းထဲမှာတိုင်းနာလက်နက်ကင်ဆိုတာထက်နှစ်ပေါင်းများစွာတော်လိုင်းရေးအဖွဲ့စည်းတွေဖြင့်ရပ်တည်ခဲ့တာကြောင့်တော်လိုင်းရေးဆိုတဲ့3ကိုထည့်တွင်းဖို့သဘောထားပေးကြပါတယ်။အဲ့ဒီတော်လိုင်းရေးဆိုတဲ့3မျိုးအစိုးရဘက်နဲ့ဆွေးနွေးရင်လက်ခံပါမလားဆိုတာတော့မသေးချာသေးပါဘူး။ပြီးခဲ့တဲ့မြစ်ကြီးနာဆွေးနွေးပွဲတုန်းကဖက်ဒရယ်တပ်မတော်လို့ဆွေးနွေးပြောဆိုမှုတွေရှိလာရမှာအစိုးရနဲ့တပ်မတော်ဘက်ကကန့်ကွက်တာတွေရှိခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်နေတဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကလည်းဘုံသဘောတူညီမှုထွက်ပေါ်လာအောင်ပါဝင်ဆွေးနွေးသွားမယ်လို့ PNL ဥက္ကဋ္ဌဦးခွန်မြင့်ထောင်ကပြောပါတယ
်။ကျွန်တော်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL အနေနဲ့ကအစိုးရနဲ့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်တွေမှာသဘောတူညီချက်တွေကိုကျွန်တော်တို့လေးစားတန်ဖိုးထားတယ်။အဲဒီလိုကျွန်တော်တို့အလေးနဲ့လေးစားတန်ဖိုးထားသလိုပဲလိုက်စားညီလာခံကြီးမှာကျွန်တော်တိုင်းသားညီနောင်တွေနဲ့အတူတူလက်မှတ်ရေးထိုးထားတဲ့လိုက်စားသဘောတူညီချက်ကိုလည်းကျွန်တော်တို့တန်ဖိုးထားပါ။အကြောင်းမူလို့အဲ့ဒီသဘောတူညီမှု၂ရက်ပေါ်မှာအခြေခံပြီးတော့မှာအားလုံးအတွက်တပြည်လုံးအတွက်ကောင်းမယ်သဘောတူညီချက်ရရေးကိုကျွန်တော်တို့ဒါကိုစူးစမ်းဆောင်ရွက်နေ
ဒီညီလာခံမှာအားလုံးလက်ခံတဲ့မူကြမ်းထွက်လာရင်အဲ့ဒီမူကြမ်းကိုလာမယ့်ဖေဖော်ဝါရီလအတွင်းပါမျိုးမှာကျင်းပမယ်အစိုးရနဲ့ဆွေးနွေးပွဲမှာတင်ပြဆွေးနွေးကြမှာပါ။အဲ့ဒီဆွေးနွေးပွဲမှာဒါသဘောတူညီမှုရရှိခဲ့ရင်နိုင်ငံလုံးဆိုင်ရာပြစ်ခတ်ရဆဲဖို့နီးစပ်သွားပြီလို့ဆိုရမှာပါခဗျာ။